ယ်တစ်ခုတိဆောက်တော်မယ်ဆိုရင်အကျိုးရှိတဲ့ဆယ်တစ်ခုဖြစ်လာစီကိုဘာတွေလုပ်ဖို့လိုအပ်တယ်ဆိုတာကိုဒီတစ်ပတ်မှာပြောပြပေးပါစေ20ရာစုအစောပိုင်းကစပြီးကမ္ဘာနိုင်ငံတွေမှာဆယ်ရီအပြိုင်ဆိုင်ဆောက်ခဲ့ကြတာဖြစ်ပြီးတရုတ်တနိုင်ငံတင်းမှာလည်းဆယ်ကြီးပေါင်း 2,000 ကျော်ရှိနေတာပါဒီဆယ်ရီတိဆောက်လို့ရတဲ့အကျိုးမြတ်တွေကို1990နှစ်ကုန်လောက်ရောက်မှဆန်းစစ်ဖို့တတိယကြတာဖြစ်ပြီးတက္ကသိုလ် 2,000 မှာတင်သွင်းတဲ့ကမ္ဘာဆယ်ရီနဲ့ပတ်သက်တဲ့ကော်မရှင်ရဲ့အစီရင်ခံစာထဲမှာတော့ကောင်းကျိုးထက်ဆိုးကျိုးကပိုနေတာတွေ့ရတယ်လို့ဆိုပါတယ်ဆောက်လုပ်ခဲ့တဲ့မြတ်ဆယ်ကြီးတွေအားလုံးနှိပါအတွက်ထင်တာမြင်တာအတိပေးချိန်ညာတာမျိုးမရှိသလိုကုန်ကျစရိတ်ကရာနှုန်း50ကျော်ပိုပြီးကုန်ကျနေတာလေယာဉ်မြေအတွက်ဖြစ်စေမြို့နယ်လူစုအတွက်ဖြစ်စေရေပေးဝေဖို့အတွက်တတ်မှတ်ထားတဲ့ပမာဏထက်နည်းပြီးပေးနိုင်တာပဝန်းကျင်ထိခိုက်မှုရှိစေတာတွေတွေ့ရတယ်လို့ဖော်ပြထားတာပါဆယ်ရီကြောင့်ကန္နာယဝင်းကျင်ဆိုင်းလိုက်ရမယ်အစားရေနဲ့ကွင်းတွေကိုခန်းချောက်စေပြီးကန္နာယအဖြစ်ရောက်သွားစေတာမျိုးရှိနေတယ်လို့ဆယ်ရီတွင်းစနစ်နဲ့စိုက်ပျိုးနေတဲ့မြေအေကစုစုပေါင်းရဲ့လေးပုံတစ်ပုံဟာစားပေါက်ကုန်တာမျိုးတွေတွေ့နေရပါတယ်ဒီလိုမဖြစ်စေဖို့အတွက်ဆယ်ကိုလိုအပ်မှစောက်ဖို့လိုအပ်မှဖြစ်တဲ့အပြင်လိုအပ်လို့စောက်မယ်ဆိုရင်လည်းဆယ်တိဆောက်မဲ့ data ရဲ့အချက်လက်တွေကိုသိအောင်လုပ်ဖို့လိုတယ်လို့ engineer ဘူမိဗေဒပညာရှင်ဦးသိန်းပိုင်ကပြောပါတယ်
ဆယ်ဆောက်တယ်ဆိုတာရေလုံအောင်တောင်းနိုင်ကိုလည်းလိုလာလို့ဆယ်ဝင်ပတ်တောင်းလိုက်တယ်တောင်းလိုက်တဲ့ရေတွေကမြေအောက်ကနေပြန်စိမ့်ထွက်သွားမယ်အကြောင်းကြောင့်အဲ့ဒါဆိုရင်လည်းရေမတင်နိုင်ဘူးနောက်တစ်ခါဒီမိုးရေချိန်ဆယ်တခုစောက်တယ်ဆိုတာအဓိကဂျိုလောင်ပြီးစောက်ရတာဖြစ်တဲ့အတောင်မလို့အဲ့ဒီ area ရဲ့ရမယ့်မိုးအချိန်ကလည်းအရန်ကိုရေးကြည့်တယ်တက္ကသိုလ်ပြောမယ်ဆိုတော့ hydrology data တွေပေါ့နော်အဲ့ဒါတွေကမှန်ကန်မှုလိုပါတယ်ဆယ်စောက်တယ်ဆိုတာအဲ့ဒီပေါ်မှာအခြေတည်ပြီးတော့မှဒီဇိုင်းကိုလုပ်ရတာဖြစ်တဲ့အတောင်မလို့ဆယ်ကြီးကကြီးနေပြီးတော့မိုးကမရွာတော့ရေကမဝင်မင်းနဲ့ပေါ့ဒီရေကြံတလားဟောက်ဖြစ်သွားတဲ့အာမျိုးတွေလည်းဖြစ်နိုင်ပါတယ်တမောက်တောင်ဆယ်ကတော့ဓမ္မဒီရဲ့စောစောပိုင်းမှာစောက်ခဲ့တဲ့အတွက်ပညာလိုအပ်ချက်တွေလည်းရှိကောင်းရှိနိုင်ပါတယ်ဖော့လိုင်းပေါ်မှာတော့ဆော့တော့ကြတဲ့အခါမျိုးလည်းရှိတယ်နောက်ပိုင်းမှာဘဝကြီးလည်းပဲမိုးခေါင်လာတဲ့အတွက်ကြောင့်ရေကလည်းတင်ထားတယ်လို့မဝင်တဲ့အတွက်ကြောင့်ဆယ်က over design လို့ဖြစ်ပြီးတော့မှရေကလည်းလိုတလောက်မလောင်နိုင်ဘူးမပေးနိုင်ဘူးအဲလိုပုံစံမျိုးဖြစ်သွားတာပါ
ဆယ်တိဆောက်မဲ့နေရာတွေမှာဘာတွေလုပ်ဖို့လိုအပ်ပါလဲ
ဆယ်ဆောက်တယ်ဆိုတဲ့နေရာမှာကျွန်တော်တို့ကအဆင့်တွေရှိတယ်ပထမအဆင့်ကစူဇန်လေးလာတဲ့အဆင့်ပေါ့လေစူဇန်လေးလာတဲ့အဆင့်မှာရတဲ့အချက်လက် data တွေပေါ်မူတည်ပြီးတော့ဒီဇိုင်းဆွဲပြီးတော့ဒုတိယအဆင့်ကတိဆောက်တဲ့အဆင့် construction အဆင့်ပေါ့လေအားလုံးပြီးသွားပြီဆိုလို့ရှိရင်ဒီဆယ်တွေကို function လုပ်ပြီးတော့နောက်ပိုင်းကဆက်လက်ထိန်းသိမ်းရတဲ့အဆင့်ပေါ့လေအဲ့ဒီအဆင့်သုံးဆင့်မှာအဆင့်နိုင်အဆင့်နိုင်ကသူ့အန္တူအရေးကြီးပါတယ်
ဆယ်တိဆောက်တော့မယ်ဆိုရင်ဒေတာတစ်ခုရဲ့အချက်လက်တွေကိုစူဇန်မှတ်တမ်းတင်တာဟာတိတ်ကိုအရေးပါပါတယ်
။ဒီစူဇန်လေးလာတဲ့အဆင့်လို့ပြောတဲ့ဒီ investigation stage မှာလည်းဒီဘက်ကတွေမှာတော့မြင့်ညာတွေလည်းအများကြီးတွေ့တော့စာပေလုပ်တွေမြေတိုင်းနာတွေတိုဂိုဂရဖီဘာညာဒါတွေကအမြင်အထင်လောက်ရတဲ့အခါကျတော့နောက်ပိုင်းမှာတိတ်မမားနိုင်တော့ဘူး။မားနိုင်တာတွေကဘာတွေလဲဆိုတော့လာဒေတာနဲ့ဆိုင်တဲ့အချက်လက်တွေ hydrology data တွေနောက်တစ်ခါမိုးကြိမ်မှတ်တမ်းတွေမိုးကြိမ်မှတ်တမ်းတွေလည်းမှန်မှုလို့လေနောက်တစ်ခါအပူကြိမ်မှတ်တမ်းတွေမိုးငဲသွားပြီးတော့အပူကြိမ်မြင့်လာလို့ရှိရင်ဆယ်တဲကိုလောင်မဲ့ဝင်မဲ့ရေရငဲသွားတယ်အပူကြိမ်မြင့်တော့ရေငွေ့ကြံတုံများတော့ဆယ်ထဲမှာရေမတင်နိုင်တော့ဘူးနောက်တစ်ခါအဲ့ဒီဆယ်ဖြတ်ပိတ်မဲ့မြည်ရတကြမှတ်တမ်းဘယ်လောက်စီးတယ်နောက်တစ်ခါအဲ့ဒီမြည်ရကနေဆယ်လာတဲ့ပါဝင်တဲ့အငဲနှစ်တွေနှုံးတွေပါမှုမှတ်တမ်းရေငွေ့ပြန်မှုမှတ်တမ်းအဲ့ဒီကအေးရဒေတာဖြစ်နေစီးနင်းကြတဲ့မှတ်တမ်းစီးနင်းနေကြောတဲ့မှတ်တမ်းအဲ့ဒါတွေကိုတိတိကျကျချိန်ယူပြီးတော့မှမှတ်မှန်ကန်ကန်တိုင်းတာမှတ်တမ်းတင်ထားဖို့လိုတယ်အဲ့လိုမဟုတ်ဘဲနဲ့အလုပ်ပြီးရင်ပြီးရောဆိုပြီးတော့ဇာတ်ထဲမှာစုံရဒေတာတွေကိုဖြည့်လိုက်ရင်အဲ့ဒီဒေတာတွေပေါ်မူတည်ပြီးတော့ဒီဇိုင်းချရတဲ့ engineer တွေကဒီဇိုင်းမှားတွေထွက်လာပြီးတော့နောက်ဆက်တွဲအကျိုးဆက်တွေကစိုးကျိုးတွေကိုပဲရရမှာပေါ့လေဒီမှာပြောတဲ့မှတ်တမ်းတွေကတကယ်တမ်းလေ့လာပြီးလုပ်ရမယ်ဆိုလို့ရှိရင်တကယ်ကောင်းမွန်တဲ့ဆက်ဖြစ်ဖို့တနိုင်သမျှဘဝပိုင်းပြီးခိုင်းမှုနည်းဖို့ပြည့်အနာစာနည်းတဲ့ဆက်တစ်ခုဖြစ်ဖို့ဆိုလို့ရှိရင်အနည်းဆုံးအဲ့ဒီဒါတွေက20ဒါလောက်ရှိမှတကယ်ကိုယုံကြည်စိတ်ထားရတဲ့မှတ်တမ်းဖြစ်တာသိတဲ့အတိုင်းပဲနည်းဆိုတာတွေကအဲ့ဒီဒေတာတွေကလည်းအချိန်ယူပြီးလုပ်ထားတာမဟုတ်ဘူးဒေတာအမှားရင်းတွေလည်းရှိနိုင်တယ်ဒေတာအမှားရင်းတွေရှိတဲ့အတွက်ဒီဇိုင်းအမှားရင်းတွေလည်းရှိနိုင်တယ်ဇိုင်းမာရင်းနေဖြစ်ပြီဆိုလို့ရှိရင်တမတ်တဲ့ဒီပမာဏကိုမလောင်နိုင်တာတို့မိုးရေချိန်နေမှားလို့မိုးရေပူလာလို့ဟာဆယ်ယူရေကျော်ပြီးတော့မနိုင်လို့ရှိရင်ကျိုးသွားနိုင်တာတို့အဲ့လိုမျိုးတွေရှိပါတယ
်စူးစမ်းလေ့လာလို့ရတဲ့အချက်လက်တွေနဲ့ဒီဇိုင်းတွေဆွဲပြီးဆယ်တိဆောက်ခဲ့တဲ့တန်အောင် ထိမ့်သိမ့်မှုမရနိုင်ရင်လည်းတိဆောက်ရတဲ့ဆဲအတွက်အကျိုးမရှိပါဘူး
။ထိမ့်သိမ့်တဲ့အစ်မလည်းလိုအပ်တဲ့ဝန်ထမ်းအင်အားအမိသားတိုင်းတာတဲ့မော်နီတိုရင်းလုပ်မဲ့ရှင်းပြသက်ရပစ္စည်းတွေအလိုဟာတွေပြည်စုံမှလာအစ်င်တိုင်းအစ်င်တိုင်းမှာသူ့နေရာနဲ့သူဆန့်ကျင်ညီလုံးနိုင်ပါမှထိခိုက်မှုအနည်းဆုံးနဲ့ကျိုးမြတ်အများဆုံးရမဲ့ဆယ်မျိုးကိုတိဆောက်နိုင်မှာဖြစ်ပါလားခင်ဗျာ
ဒီလို10မျိုးရနိုင်မှုအတွက်ဆယ်တိဆောက်ရမှာချမှတ်တဲ့မူဝါဒကအရေးပါတယ်လို့ဆယ်တိဆောက်သူတွေဘက်ကလည်းဖြောင့်မှန်ဖို့လိုပါတယ
်ဆယ်တိတိဆောက်တဲ့နေရာမှာနိုင်ငံတော်အစိုးရဆိုတာက policy ချမှတ်တဲ့သူတွေအောက်မှာတိဆောက်ရေးလုပ်တဲ့လူတွေဆိုတော့တကယ်ပညာရှင်တွေပေါ့လေအဲ့မှာနိုင်ငံတော် policy ချမှတ်တဲ့နိုင်ငံတော်အစိုးရလည်းတိုင်းပြည်အတွက်တကယ်အကျိုးရှိမဲ့လုပ်ငန်းကိုလုပ်မလာရင်တိုင်းပြည်ရဲ့ဗန္နာရေးဆုံးဆုံးနင်းနာတာတွေကိုကာကွယ်ရအောင်မယ်အောက်မှာတိဆောက်ရေးလုပ်တဲ့ပညာရှင်တပ်ပညာရှင် engineer တွေကလည်းတကယ်လိုအပ်ရင်လိုအပ်တယ်မလိုအပ်ရင်မလိုအပ်ဘူးဆိုတာကိုကိုယ့်ရဲ့ပညာရဲ့ပုံမှာရည်တည်ပြီးတော့မှနိုင်ငံတော်အစိုးရကိုပြန်ပြီးတင်ကြတာတို့ဘာလို့လုပ်ခဲ့မယ်အခုကပေါ်စီချမှတ်တဲ့ဆိုရပိုင်းရလေစေစနာမှန်မှန်စိတ်ထားမှန်မှန်နဲ့တိုင်းပြည်ပေါ်မှာစေစနာထားပြီးလုပ်မယ်အောက်ကပြည်ပညာရှင်အတတ်ပညာရှင်ကလည်းစေစနာမှန်မှန်စောင့်ပြုံးမှန်မှန်နဲ့လုပ်မယ်ဆိုလို့ရှိရင်ဘုနာလုံးဆုံးဆုံးတာလေးတိုင်းပြည်ရဲ့ဗဏ္ဍာဝေမျက်နာတာတွေကိုအထိုက်လျောက်ရှင်းချနိုင်မယ်ကျွန်တော်တို့နိုင်ငံကချမ်းသာတဲ့တကယ်ဝင်ဖြစ်နေတဲ့နိုင်ငံလည်းမဟုတ်တဲ့အခါကျတော့ဒီဗဏ္ဍာဝေတွေကတခြားလိုအပ်တဲ့နေရာတွေမှာအများကြီးအသုံးချလို့ရမှာပေါ့လေအဲ့ဒါကြောင့်လို့နောက်ပိုင်းစေတီစောင့်မယ်ဆိုလို့ရှိရင် policy ချမှတ်တဲ့လူတွေဘက်ပိုင်းကတော့တကယ်ဒီစောင့်မယ်ပညာရှင်ပိုင်းကရောအပြန်အလှန်နားလည်မှုတွေနဲ့ညှိနှိုင်းပြောမှပြည်ပခြားကြာအချိန်ယူလေ့လာပြီးတော့မှပဲတည်ဆောက်တင်တယ်လို့အဲ့လိုမျိုးအကြံပေးချင်ပါတယ်ခင
်ဗျ Engineer ဘူမိဗေဒပညာရှင်ဦးသိန်းပိုင်ရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲကျင်းပလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆက်ကြအောင်ပါ